အခုလိုမြန်မာယူရနှစ်တစ်ခုနှစ်ဖြစ်နိုင်ငံတော်သမ္မတဦးဝင်းမြင့်ဒီကနေ့မင်ကုန်ပြောကြားရမှာဝန်ထမ်းလာစာ20ရာခိုင်နှုန်းထိတိုးမြှင့်ဖို့အပါအဝင်နိုင်ငံရေးစီးပွားရေးလူမှုရေးအစိုးရရဲ့မူဝါဒတွေနဲ့မျှော်မှန်းချက်တွေကိုလည်းထည့်သွင်းပြောကြားသွားပါတယ်အစိုးရရဲ့ရည်မှန်းချက်တွေကိုအကောင့်ထဲပေါ်မဲ့အစီအစဉ်တွေနဲ့ပတ်သက်လို့မကြသေးခင်ကမှသမ္မတအဖြစ်တာဝန်ယူခဲ့တဲ့ဦးဝင်းမြင့်ရဲ့နှစ်တစ်ခုမင်ကုန်ပေါ်အခက်အခဲတွေရဲ့အမြင်ကိုတော့ကိုအောင်လွင်ဦးကပြောပြပေးမှာပါရှင်
သမရဖြစ်စတင်တာဝန်ယူဖို့ပြီးခဲ့တဲ့လကုန်မှာကျန်းသစ္စာချင်းစုစင်ကပြောကြားထားတဲ့အစိုးရရဲ့ရည်မှန်းချက်တွေကိုအကောင့်ထဲပေါ်မဲ့အစီအစဉ်တွေဖြစ်နှစ်သက်ကူမင်ကမှနိုင်ငံတော်သမရဦးမြင့်ကပြောကြားထားခဲ့တာ
ပါအလို့သမားတူရဲ့တနေ့အတွက်အနည်းဆုံးအခါကြီးငွေ4800ကျပ်နှုန်းနဲ့လိုင်လုံးကြီးတွေဖြစ်စီရန်အမှုတန်းလစာများအားလုံးကို20ရာခိုင်နှုန်းတိုးမြှင့်ပေးပြီးအရာတန်းလစာများကို10ရာခိုင်နှုန်းတိုးမြှင့်ပေးနိုင်ရန်ပြည်တော်စုအစိုးရအဖွဲ့အစည်းနဲ့စီစဉ်တွက်ချက်ပြီးဖြစ်ပါတယ
်အများပြည်သူနဲ့ဝန်ထမ်းတွေအလုပ်သမားလေသမားတွေရဲ့လူနေမှုဘဝတွေတိုးတက်လာစေရေးတရားဥပဒေစိုးမိုးရေးအစိုးရဌာနတွေနဲ့အုပ်ချုပ်မှုဘက်မှပြုပြင်ပြောင်းလဲရေးလူခွင့်ရေးကိစ္စတွေကိုမြင့်တင်ရေးစတဲ့ကဏ္ဍပေါင်းစုံမှာဆောင်ရွက်ဖို့ရည်ရွယ်ထားတာတွေကိုလည်းနိုင်ငံတော်သမ္မတကမင်ကွန်းမှာအလေးပေးပြောသွားပါတယ်မြန်မာရေးသုံးသပ်သူဒေါက်တာရံမျိုးသိန်းကတော့သမ္မတရဲ့မင်ကွန်းဟာမြန်မာနိုင်ငံရဲ့လိုအပ်ချက်တွေကိုထင်ရနေတယ်လို့မြင်ပါတယ
်ဒီနေ့ကျွန်တော်တို့ဒီနိုင်ငံတော်သမ္မတဦးဝင်းမြင့်ရဲ့မင်ကွန်းဟာဒီလိုရတုံးတက်ရမယ်ဆိုရင်တော့လာမဲ့၃နှစ်ပေါ့လေအစိုးရလက်ကျန်တက်တန်းမှာဟိုပြုပြင်ကြောင်းလဲရေးတွေကိုအားကောင်းမောင်းတာဆောင်ရွက်မယ်ဆိုတဲ့ခရီးကုန်တွေတော်တော်များများပါတာကိုလည်းတွေ့ရပါတယ်နောက်ပြီးတော့ကျွန်တော်တို့ပြည်သူလူထုအများစုပေါ့လေဟောထမ်းပိုးထားရတဲ့ဒီစီးပွားရေးနဲ့တော့ဝင်ငွေအခွင့်အလမ်းလုပ်ကိုင်ခွင့်လမ်းအဲ့ဒါတွေနဲ့ဆက်ဆက်တဲ့ဒီဂရီကိုတွေကိုလည်းဖော်ပြထားတာတွေ့ရပါတယ်။နောက်ပြီးတော့အစိုးရတွင်ပြည်ပြင်ကြောင်းလဲရေးနောက်ပြီးတော့အားကြီးလိုက်စားမှုတိုက်ဖျက်ရေးဒါတွေနဲ့ပတ်သက်ပြီးတော့လည်းတော်တော်လေးကိုဟိုပြောထားဆိုထားတာတွေတွေ့ရတဲ့အခါကျတော့ဟိုအားရစရာကောင်းတဲ့မိန်ကုံးတစ်ခုလို့တော့ပြောလို့ရပါတယ်။
သမ္မတဦးဝင်းမြင့်ရဲ့မင်ကွန်းမှာတော့ပညာရေးတိုးတက်ဖို့၊မွေးစေဝါတိုက်ဖြစ်ဖို့၊လူခွင့်ရေးချုပ်ဖောက်မှုတွေကိုတားဆီးဖို့ရည်မှန်းချက်တွေကိုလည်းထပ်သွင်းပြောဆိုသွားတာပါ။မြန်မာနိုင်ငံမှာအခြေစိုက်လှုပ်ရှားနေတဲ့ညီမချင်းမြန်မာအဖွဲ့ရဲ့ဒါရိုက်တာဦးအောင်မျိုးမင်းကတော့လူခွင့်ရေးအခြေအနေတွေတိုးတက်အောင်ရည်မှန်းထားတဲ့သမ္မတရဲ့မင်ကွန်းအပေါ်ကြိုဆိုခဲ့တာ
ပါ။အထူးခြားချက်ကတော့ကျွန်တော်တို့အရက်ဖက်လူမှုအဖွဲ့အစည်းနဲ့ပူးပေါင်းလုပ်မယ်ဆိုတာကိုသူဒီသမ္မတမင်ကွန်းထဲမှာမပြောထားဘူးဗျ။အခုတော့ထည့်ပြီးတော့ပြောတဲ့ခြားကျွန်တော်ဒါအားကောင်းတယ်လို့ပြောလို့ရတယ်။ဘာကြောင့်လဲဆိုတော့ဟိုလူခွေကိစ္စလုပ်မယ်ဆိုရင်ရက်ဖက်လူမှုဖွဲ့စည်းတွေရဲ့အင်အားတွေပူပေါင်းဆောင်ရွက်မှုတွေကိုမလုပ်လို့မရပါဘူး။အဲဒါကြောင့်မို့လှုပ်ဆောင်တဲ့အတွက်ဒါကိုပထမဆုံးကောင်းတယ်။နောက်တစ်ခုကတော့ကျွန်တော်တို့ဒီမိကုံးပြောကြတဲ့အချိန်မှာပုံမို့ပြီးတော့တီးကြတဲ့ဟိုအကြောင်းအရာပေါ့နော်။ဒီပူပေါင်းလှုပ်ဆောင်မယ်ဆိုရဲ့ဒီဒီမြန်မာနိုင်ငံလူခွေကော်မရှင်နဲ့သူတွေ့ဆုံပြီးတော့မှမြန်မာနိုင်ငံလူခွင့်ကော်မရှင်ရဲ့လုံပိုင်ခွင့်ကိုနောက်တစ်ခါလှုပ်ဆောင်မှုကိုပုံမူပြီးတော့သူတွန်းအားပေးမဲ့သဘောမျိုးရှိတာတွေ့ရတယ်။ဘာကြောင့်လဲဆိုတော့လူခွင့်ကော်မရှင်ကကျွန်တော်တို့တာဝန်ရှိတာတော့သိကြတယ်။ဒါပေမဲ့လှုပ်ဆောင်မှုအပိုင်းတွေမှာကျွန်တော်တို့အားနည်းနေတာတွေရှိနေတယ်။အဲဒါကြောင့်မလို့ဒီဟာနဲ့ပတ်သက်ပြီးတော့သူ့အနေနဲ့ပုံမူအားကောင်းအောင်လှုပ်ဆောင်မယ်လို့ပြောကြားချက်ကိုကျွန်တော်တို့ထူးခြားချက်လို့ပြောလို့ရပါတယ်။
ဒါမှမဟုတ်သမရဦးဝင်းမြင့်ရဲ့မင်ကွန်းမှာမြန်မာနိုင်ငံအတွက်အဓိကစိန်ခေါ်ချက်တချို့နဲ့ပတ်သက်လို့ထပ်သွင်းပြောဆိုသွားတာမျိုးမရှိခဲ့ဘူးလို့လည်းဒေါက်တာရေမျိုးသိန်းကထောက်ပြခဲ့တာ
ပါ။တစ်ဖက်မှာလည်းပဲကြည့်မယ်ဆိုရင်ပေါ့လေ။တရှိကျွန်တော်တို့နိုင်ငံရဲ့ဒီမိုကရေစီအပြောင်းလဲမှာအဓိကစိန်ခေါ်မှုကြီးတွေလို့ပြောလို့ရတဲ့ကျွန်တော်တို့ပြည်တွင်းငြိမ်းချမ်းရေးနဲ့ပတ်သက်တဲ့အခြေအနေသုံးသပ်ချက်တွေညှို့လင့်ချက်တွေနောက်ပြီးတော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်တဲ့အလားအလာတွေဒါတွေကိုတော့မင်းကုန်းထဲမှာလုံးလုံးမတွေ့ရဘူးဖြစ်နေပါတယ်ဒါကတော့ဟိုစိုးရိမ်စရာအနေအထားတစ်ခုလို့ကျွန်တော်ကသုံးသပ်ပါတယ
်သမ္မတဦးဝင်းမြင့်ရဲ့မင်းကုန်းထဲမှာတော့အစိုးရရဲ့ဘိုးချုပ်ကိုင်မှုကိုဖြေလျှော့ဖို့ပြည်သူ့ဘဏ္ဍာအလေးလွတ်မရှိအောင်ထိန်းသိမ်းဖို့စတဲ့အုပ်ချုပ်ရေးပိုင်းဆိုင်ရာပြည်ရင်ပြောင်းလဲရေးတွေဆောင်ရွက်သွားဖို့လည်းကတိပြုပြောဆိုခဲ့တာဖြစ်ပါတယ်ခင်ဗျာ